စီးရီးယားသဘုံဖွဲ့တွေကိုစစ်လက်နက်အထောက်အကူတွေပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကနောက်ဆုံးဆုံးဖြတ်ချက်ချမှတ်ခဲ့ပြီးဖြစ်ကြောင်းအင်ဂျီရောအရာရှိတွေကပြောပါရယ်ရှစ်သတင်းပတ်ကမ္ဘာဆက်မှုအင်အားကြီးရှစ်နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ဆွေးနွေးမှုတွေကနေလဲဒီဆုံးဖြတ်ချက်ကိုပြောင်းလဲပြစ်နိုင်မှာမဟုတ်ဘူးလို့သူတို့ကပြောပါရယ်ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာရဲ့ထောက်ခံမှုတွေရောဝေဖန်မှုတွေရောရှိနေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုကတော့စီးရီးယားသမ္မတဘရှာအယ်အာဆတ်ကစစ်ပွဲတွေအတွင်းမှာဓာတ်လူလက်နက်ပစ္စည်းအသုံးပြုမှုတွေရှိခဲ့တယ်ဆိုတာကိုအတည်ပြုခဲ့ပြီးတဲ့နောက်စီးရီးယားသဘုံတွေကိုစစ်ပိုင်းဆိုင်ရာအကူအညီတွေတိုးပြီးပေးလာနေတာဖြစ်ပါတယ်။အယုံကြောတွေကိုထိခိုက်စေတဲ့ဓာတ်ငွေအပါအဝင်ဓာတ်လူလက်နက်ပစ္စည်းအများအပြားစီးရီးယားဆိုရကအသုံးပြုခဲ့တယ်ဆိုတဲ့သက်သေအထောက်အထားတွေကြက်ကြက်ပြက်ပြက်တွေ့ရှိထားတဲ့အကြောင်းသမ္မတရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေးဘန်ရူ့စ်ကတောက်ကြနေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့စီးရီးယားနိုင်ငံသားရေးဝန်ကြီးကတော့ထောက်လိုက်ရေးအစီရင်ခံချက်တွေကိုအခြေခံတဲ့အမေရိကန်ရဲ့ဆွဆွဲချက်ဟာလောက်ကျံပြောဆိုတဲ့အချက်လက်တွေသာဖြစ်ပြီးတော့လိညာဆွဆွဲမှုဖြစ်တယ်လို့တောက်ကြနေကတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂတွင်ရေးမှူးချုပ်ဘန်ကီမွန်းကလည်းစစ်မြေပြင်မှာကိုယ်တိုင်တွားရောက်စစ်ဆေးမှုတွေမရှိဘဲနဲ့စီးရီးယားမှာဓာတ်လူလက်နက်ပစ္စည်းတွေအသုံးပြုနေတဲ့ဆိုတာကိုသေချာမပြောနိုင်ဘူးလို့ဆိုပြီးဒီကိစ္စနဲ့ပတ်သက်လို့တန်တရားဖြစ်စရာတွေရှိတဲ့အကြောင်းတောက်ကြနေကထုတ်ပေါ်ပြောဆိုခဲ့ပါတယ်။စစ်ရေးနည်းနဲ့စစ်ပွဲတွေကိုအပြည့်မရှာနိုင်ဘူးလို့လည်းဆိုပြီးတော့လက်နက်အကူအညီတွေပေးတာဟာဘယ်ဘက်ကမှအကူအညီရမရဘူးလို့လည်းမစ္စတာဘန်ကီမွန်းကပြောဆိုခဲ့ပါတယ်ရှင်။